င်းပါ English American Style ကန္တာမှာ point ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း a case in point
ဆိုတဲ့အသုံးကိုတင်ပြပေးဖို့စီစဉ်ထားပါတယ်စာလုံးပေါင်းက a ကတစ်ခု c a s e case ကဖြစ်ရတရား i n n ကအထဲမှာဒါမှမဟုတ်ရှိနေတာပတ်သက်နေတာPOINT point ကအဓိပ္ပာယ်အမျိုးမျိုးရှိရမှာ noun နာမ်ဖြစ်သုံးရင်တော့အဖျားအချွန်အစွန်းအငူအဆင့်အမှတ်အချက်အလက်အစစ်စသဖြင့်လို့ဖြစ်ပါတယ် verb ကရိယာရဆိုရင်တော့ညွှန်းတာချွန်တာထောက်ပြတာစသဖြင့်လို့ဖြစ်ပါတယ်ဒါကြောင့်စကားဖိုက်တစ်ခုနဲ့ဓာတ်ရိုက်အဓိပ္ပာယ်ကဖြစ်ရတစ်ခုကိုထောက်ပြရရင်ပေါ့ဆိုတာပါပဲ idiom အဓိပ္ပာယ်ကလည်းစင်တူရိုးမှဖြစ်တယ်လို့ဆိုရမှာပါတခုခုအကြောင်းစကားပြောရမှာဥပမာဖြင့်ထောက်ပြရရင်တနည်းဒီအကြောင်းနဲ့ပတ်သက်လို့ပိုရှင်းလင်းအောင်ပြောရမယ်ဆိုတဲ့အဓိပ္ပာယ်မျိုးယူနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Smoking is dangerous to one's health. A case in point is my brother John, who smokes 2 packs a day. He has lung cancer.And the doctor says he won't live long.
ဆယ်လေးဒေါက်တာဟာလူကျန်းမာရေးအတွက်အန္တရာယ်ရှိတယ်ဆိုတာကိုတက်သေးဖြစ်ထောက်ပြရမယ်ဆိုရင်ကျွန်တော်ညီဂျွန်ဟာတနေ့ဆယ်လေးနှစ်ဘူးတောက်တယ်။အဆုတ်ကင်းစားဖြစ်လို့သူ့အသက်မရှိတော့ဘူးလို့လေဆရာဝန်ကသူ့ကိုပြောထားလေလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Smoking is dangerous to one's health.A case in point is my brother John, who smokes 2 packs a day. He has lung cancer, and the doctor says he won't live long.
ဒုတိယတင်ပြပေးမယ် idiom အသုံးကတော့
sticking point
ဖြစ်ပါတယ်စာလုံးပေါင်းက S T I C K I N G sticking ကadjective နာမဝိသေသနဖြစ်သုံးထားတာဖြစ်ပြီးထိုးထွက်ထောင်ထွက်နေတာလို့အဓိပ္ပာယ်ရပါတယ်POINT point ကတော့အချက်လေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကထိုးထွက်နေတဲ့အချက်လေပေါ့ idiom ဆိုတဲ့သဘောပိုက်ဒီဘေကတော့နှစ်ဖက်ကြားအမြင်ချင်းမတူသဘောချင်းမတိုက်ဆိုင်တဲ့အချက်ဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The sticking point between the two labor unions is a pay raise and working hours.
အလုပ်မတမကနှစ်ဖွဲ့ကြားသဘောမတူနိုင်တဲ့အချက်ကတော့လစာတူပီးရေးနဲ့အလုပ်ချိန်သတ်မှတ်ရေးနဲ့ပတ်သက်နေတယ်လို့ကြေညာရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The sticking point between the two labor unions is a pay raise and working hours.
ခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
beside the point
ဖြစ်ပါတယ်။စာလုံးပေါင်းကBESIDE, beside ka be ma, THE, the POINT, point ka ache, so ro, zikwai tkun ye, tai ye, dewe ga ro, ache le ye, be ma bo. Idiom su re, to wai, dewe ga le, te ma kwa ta wu lo su ya ba me. Pyo ni re, su ni ni re, ache ne, ba ma ma sain wu su yin, that's beside the point lo, yi nyon tong nai ma re. Ma si ma sain na, ma pat te da,ပါဆိုင်လို့လဲဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Since we're trying to get young people to join our group what old people think is beside the point we don't think it's important
ကျွန်တော်တို့ကကျွန်တော်တို့အဖွဲ့ကိုလူငယ်တွေစိတ်ဝင်စားဖို့ကြိုးစားနေတယ်ဆိုတော့လူကြီးတွေရဲ့အမြင်ကကျွန်တော်တို့နဲ့မဆိုင်ဘူးလေ။ဒါကြောင့်လူကြီးတွေရဲ့အမြင်ဟာအရေးကြီးတယ်လို့ဒီနေရာမှာကျွန်တော်တို့မထင်ဘူးလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Since we're trying to get young people to join our group, what old people think is beside the point. We don't think it's important.
Point နဲ့ပတ်သက်လို့ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
score a point.
ဖြစ်ပါတယ်စာလုံးပေါင်းက S C O R E score ကအမှတ်ရတာအောင်ပွဲရတာအနိုင်မှတ်ရတာလို့အဓိပ္ပာယ်ရပြီး A ကတခု POINT point ကအမှတ်ဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ အမှတ်ရလိုက်တာအမှတ်ယူလိုက်တာပေါ့သူတို့အားကစားမှာကိုတကိုတွင်းလိုက်နိုင်တယ်ဆိုရင်အမှတ်ရတဲ့အတွက်ကြောင့် score a point လို့ပြောလို့ရပါတယ် idiom ဆိုရဲတွဲဝိုက်ဒီဝေကလည်းကျမတို့မြန်မာဘန်စကားရအမှတ်ယူလိုက်နိုင်တာပေါ့ချဲ့မိလိုက်တာတစ်ဖက်သားအထင်ကြီးအောင်အလေးထားအောင်လုပ်နိုင်တာလို့ဆိုလိုပါတယ်ဒီသုံးနည်းပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Our governor scored a point with the peopleWhen he promised them he will work to reduce taxes.
ကျွန်တော်တို့ပြည်နယ်အုပ်ချုပ်ရေးမှုကအခွန်ငွေရှော့ချရေးအတွက်သူကြိုးပမ်းပေးမယ်လို့ခရီးပေးခဲ့တော့လူတို့ကြားမှာသူအမှားရလိုက်တာဗောလို့အတိပဲရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our governor scored a point with the people when he promised them he will work to reduce taxes.
ဒီတရင်ပါpoint ကိုအခြေခံပြီးတော့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
a case in point sticking point beside the point score a point
တို့ဖြစ်ကြပါတယ်နောက်တစ်ရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်